မွန်ပြည်နယ်မော်လမြိုင်မြို့ကစစ်ရုံးချုပ်ကိုအဝေးထိန်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့ပြီးတော့စစ်အရာရှိကြီးတချို့အပါအဝင်ထိခိုက်မှုတွေရှိခဲ့တယ်ဆိုတာကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါရတယ်။ဒီလိုမျိုးဒရုန်းနဲ့တိုက်ခိုက်မှုနောက်ပိုင်းမှာလည်းမော်လမြိုင်မြို့ဘက်မှာလုံခြုံရေးတွေတော်တော်လေးတင်းကျပ်ထားတယ်လို့မြို့ကန်တွေကပြောပါရတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအလိမ်မာပြောပြပေးပါရှင်။
ဧပြီလ၈ရက်နေ့နဲ့၉ရက်နေ့နေ့ရက်စတိုင်းမော်လမြိုင်မြို့အရှိတောင်တိုင်းစစ်ဌာနချုပ်ရတခါကိုဒရုန်းတွေနဲ့တိုက်ခိုက်ခဲ့ရမှာအရာရှိအရာခံအကြက်တသား30ကျော်ထိခိုက်ဒဏ်ရာရရှိထားကြောင်းရှာတူးဝော်နည်းပညာဌာန Alphabet Drone တပ်ခွဲကသတင်းထုတ်ပြန်ခဲ့တာပါဒုတိယဗိုလ်ချုပ်မှုကြီးဆိုဝေဦးဆောင်တဲ့အထူးအစီအဝေးကျင်းပနေစဉ်ဧပြီလ၈ရက်နေ့ညနေပိုင်းတစ်ချိန်ဧပြီလ၉ရက်နေ့နေ့လယ်ပိုင်းတစ်ချိန်တိုက်ခိုက်ခဲ့တာလို့မင်းကထုတ်ပြန်ချက်မှာဖော်ပြခဲ့တာပါတိုက်ခိုက်မှုနဲ့ပတ်သက်လို့ VOA ကတရားအတည်ပြုလို့မရသေးသလိုစစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လက်တလော့တုတ်ပြတ်ချက်တော့မရသေးပါဘူး။ပုံပြတဲ့အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူတရားစာတာရေးရဝေကြီးဒေါက်တာအောင်မြတ်ကျော်စိန်ကိုတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံအဖြေဆိုတာမရှိသေးပါဘူး။မော်လမြိုင်မြို့ခံတယောက်ကတော့တိုက်ခတ်မှုဖြစ်ချိန်မှာကျဲလောင်တဲ့ပောက်ကွဲတံကြားခဲ့ရတယ်လို့ပြောပါရယ်။
ဘာမှလည်းဆက်ကြမှုစင်အမိုးရှင်းတာတို့ထင်လိုက်တာတတိမထားမိဘူးဒုတိယတစ်ချက်လည်းကြာတော့လေဒီမြေတွေပါလေတုံပြီးတော့တို့အိမ်ဆိုရင်ဟိုတကားမှန်လေးပါလေလှုပ်သွားတော့ဟာမဝေးချင်တာမဟုတ်ဘူးငါလှင်လားပါရယ်ပေါ့နော်အမှလူရက်လေးချက်ခွက်ထက်ကလူရက်ဒီတိုက်ခတ်မှုတို့ပြေးဆင်းလာကြတယ်မဟုတ်တိုက်ပွဲဖြစ်ပြီးခါကြဆိုလို့ဟာဘာဖြစ်ကြလဲမသိဘူးပေါ့နော်တုံလို့လဲနောက်တော့နောက်တစ်ချက်ထက်ကြတုံးချက်အမေတမီးတို့အမားတို့နေတဲ့ဘက်ခြံကြတော့တနက်တနေ့ပါကြားရတယ်တို့ကြားတော့တမီးကြားတယ်ဒီအကျဉ်းအတန်ကျဉ်းပုံနဲ့ပြောတော့တုံးတန်ကြားတယ်ဒုတိယတစ်ချက်တော့အကျေဆုံးပဲဟိုညီတော်တုံတယ်လို့ဖြစ်သွားပြီးမှတကားဒီတမီးတို့တိုက်ခတ်ဆိုမှန်နေပါတယ်လှုပ်
ဧပြီလ9ရက်နေ့တိုက်ခတ်မှုမှာအသက်သိပ်မကျဲပေမဲ့ရှင်းရလေးရက်လေးပိုင်းတိုက်ခတ်မှုမှာတော့ပောက်ကွဲတံအကျဲကြီးမှုမြို့ကန်တွေတုံ့လုံသွားတယ်လို့ဆိုပါတယ်။နောက်ထပ်မြို့ကန်တအူးကလည်းမော်လမြိုင်မြို့ပါအရေးကအခုလိုအခြေအနေမျိုးမကြုံခဲ့ဘူးဘူးလို့ပြောပါတယ်။
ရှင်လေးညနေကဆိုလို့ရှိရင်ဒါရှိတော့နိုင်တိုက်ခိုက်တယ်လို့ကျွန်တော်တို့လည်းကြားတယ်ကျွန်တော်တို့အိမ်ထဲတော့နည်းနည်းဝေးနေတော့အတန်တော့တိုက်တော့မကြရဘူးပေါ့ပြီးတော့ဒီကိုရနေနေ့လေတနိုင်နောက်ပိုင်းအတလောက်ချိန်မှလည်းအဲ့လိုတိုက်ခိုက်တယ်အတန်တော့ကြားရတယ်တက်တက်လေးပဲကြားရတယ်သုံးလေးချက်တော့တော့ရှိမယ်ထင်တယ်ကျွန်တော်အနေနဲ့ကြားရတယ်ဆိုလို့ရှိရင်တော့ခုနောက်ပိုင်းဆိုလို့ရှိရင်တော့ဒါမျိုးတွေတိုက်ခိုက်မှုပုံစံမျိုးအစားပြုနေပြီလို့တော့ပြောလို့ရတာပေါ့
မော်လမြိုင်မြို့စစ်ဌာနချုပ်တိုက်ခိုက်ခံရမှုတရေနဲ့နောက်ဆက်တွဲမျိုးတွေမှာလုံးကြုံရေးတိတိတသာတိုးပြလာတာတွေ့ရတယ်လို့လည်းမြို့ကန်ကပြောပါတယ်
စစ်တာတော်စစ်တယ်ပါ။အလုံးလဲဆိုတော့ဒီဟိုရှားရှားလေးနေကလေးဖြစ်ဖြစ်သူတို့အမအရင်ကဆိုရင်သွားရင်တော်မော်ရန်နေပါတယ်သိပြီးစစ်ဖို့ကတော်မော်ရန်နေမှာဆိုလည်းတော်တော်စစ်တယ်ရစကန်ရှိစစ်တယ်အဲလမ်းဆောင်နေမှာတော်တော်စစ်တယ်စင်နေလေလို့တကယ်ကိုသိချလို့မေးပြီးစစ်တာသူတို့မတင်အောင်ဆိုရင်မပြီးတော့ဘူးအဲ့နောက်တော့အဲ့လိုဝဝဝတယ်လို့အဲ့လိုပေါ့နော်သူတို့တခုခုဆောင်တာတွေ့ပြီးဆိုရင်လည်းအမပြီးတော့ဘူ
းမြန်မာနိုင်ငံမှာ2021ခုနှစ် February လစစ်တကအာလာသိမ်းပြီးနောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေနေရာအနှက်ပေါ်ပေါက်လာနေရာမှာအာလာသိမ်းမှုကိုစတင်တဲ့အရာစုတွေကပကြခဏအဝေးထိတ်ဒရုန်းတွေတုံးပြီးတော့တိုက်ခတ်မှုတွေလည်းရှိနေတာပါပကြသေးခင်ရက်တွေကလည်းစစ်ကောင်စီအခြေဆိုင်ရာနေပြီးတော့မှအဝေးထိတ်ဒရုန်းတွေနဲ့တိုက်ခတ်မှုတွေရှိခဲ့ပြီးတော့စစ်ကောင်စီတာဝန်ရှိသူတွေကတော့တိုက်ခတ်မှုကြိုးပမ်းမှုကိုဟန်တားနိုင်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ရှင်